ီးခဲ့တဲ့မေလ10ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတနင်္သာရီတိုင်းကော့တောင်းမြို့နယ်က NLD အမတ်ဦးခင်စော်ကထူးခြားတဲ့မေခွန်းတစ်ခုတင်သွင်းခဲ့ပါတယ်။သူမေခွန်းကတော့လွှတ်တော်ကိုယ်စားလှယ်များ၏လှုပ်ရှားမှုများအပေါ်စစ်ဘက်ဆိုင်ရာလုံခြုံရေးစာရဖအဖွဲ့များ၏ဆောင်ရွက်ချက်များသည်ဥပဒေနှင့်ညီညွတ်ခြင်းရှိမရှိဆိုတာပဲဖြစ်ပါတယ်။တကယ်တော့ဒီပြဿနာဖြစ်နေခဲ့တာအချိန်တော်လေးကြာမြင့်ခဲ့ပြီးအခုမှလွှတ်တော်တွင်မေခွန်းအဖြစ်ရောက်လာတာပါ။သူ့ရဲ့မေခွန်းဟာတိုင်းပြည်မှာအရေးကြီးဆုံးပုဂ္ဂိုလ်တွေလို့သတ်မှတ်နိုင်တဲ့ရွေးကောက်ခံဥပဒေပြုအမတ်တွေရဲ့အခန်းကဏ္ဍနဲ့သူတို့အပေါ်စစ်ဘက်ဆိုင်ရာကဘယ်လိုသဘောထားနေသလဲတပ်မတော်ကအရက်ဘက်စစ်ဘက်ဆက်ဆံရေးကိုဘယ်နည်းဘယ်ပုံပုံဖော်နေသလဲဆိုတာကိုမေးလိုက်တဲ့မေခွန်းလည်းဖြစ်ပါတယ်မေခွန်းနဲ့ပတ်သက်ပြီးဦးခင်စောဘာပြောသလဲဒါကိုကာကွယ်ရေးဝန်ကြီးဌာနဘက်ကဘယ်လိုပြန်ဖြေသလဲဒီကိစ္စလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအပေါ်ဘယ်လိုသက်ရောက်မှုရှိနေသလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ဂုရုပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
လွှတ်တော်တွင်မှ NLD အမတ်ဦးခင်စောပြောတာကသူတို့အနေနဲ့လွှတ်တော်နားချိန်မှာကိုမဲဆန္ဒနဲ့ကိုသွားမဲဆန္ဒရှင်တွေနဲ့တွေ့ဆုံပြီးလွှတ်တော်အတွေ့အကြုံရှင်းလင်းတာဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေဖိတ်ကြားလို့အခမ်းအနားတွေအစည်းအဝေးတွေတက်ရောက်ရတာစတာတွေကိုဆောင်ရွက်ရတဲ့အကြောင်းအဲ့ဒီလိုဆောင်ရွက်တဲ့နေရာမှာစစ်ဖက်ဆိုင်ရာလုံခြုံရေးစာရဖတပ်ဖွဲ့ဝင်တွေကနေအမတ်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တာတည်င်းရယူတာအတန်ဖန်းတာဓာတ်ပုံရိုက်ယူတာတွေလုပ်တယ်လို့ဆိုပါရယ်ဒီနေရာမှာအာဏာပိုင်တွေနဲ့အတူတက်ရတဲ့အစည်းအဝေးတွေအခမ်းအနားတွေမှာအဲ့လိုလှုပ်တာပြဿနာမရှိပေမဲ့လွှတ်တော်အမတ်တွေနဲ့သူ့မဲဆန္ဒရှင်တွေနဲ့တွေ့ဆုံပွဲလိုမျိုးမှာစောင့်ကြည့်တာတည်င်းယူတာဓာတ်ပုံရိုက်တာအတန်ဖန်းတာမျိုးတွေကတော့မဲဆန္ဒရှင်တွေရောအမတ်တွေကိုယ်တိုင်ပါလွတ်လပ်မှုမရှိသလိုလုံခြုံမှုမရှိသလိုတရားဥပဒေမရှိသလိုခံစားနေရတယ်လို့ဆိုပါရယ်ဒီလောက်ရက်တွေဟာ2018ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့ရောညီညွတ်ပါရဲ့လားဆိုပြီးမေခွန်းထုတ်သွားခဲ့တာဖြစ်ပါတယ်တကယ်တော့ကော့တောင်းအမတ်ဦးခင်စောမေးမြန်းသွားတာတွေဟာယာနဲ့ထီတဲ့လွှတ်တော်အမတ်တွေဒီကနေ့ကြုံနေရတဲ့ပြဿနာကြီးတစ်ခုဖြစ်ပါတယ်။အမတ်တွေနဲ့မဲဆန္ဒရှင်တွေရဲ့တွေ့ဆုံပွဲတွေဆိုတာဟာပြည်သူတွေကနေဥပဒေပြုအမတ်တွေကိုသူတို့ကြုံနေရတဲ့အခက်အခဲပြဿနာမျိုးစုံကိုပုံပွင့်လင်းလင်းတင်ပြရတဲ့ပွဲမျိုးပါ။ဒေသဆိုင်ရာအာဏာပိုင်တွေမကောင်းဘူးဆိုမကောင်းဘူး၊ဖိနှိပ်တယ်ဆိုရင်ဖိနှိပ်တယ်၊ဥပဒေချိုးဖောက်တယ်ဆိုရင်ချိုးဖောက်တယ်အစရှိသဖြင့်အကြောင်းလန့်မရှိပြောဆိုနိုင်ရမယ့်ပွဲမျိုးပါ။ဒါပေမဲ့အဲ့ဒီလိုပွဲမျိုးတွေမှာစာရဖတနည်းအားဖြင့်စစ်ထောက်လှမ်းရေးတွေရှိနေအမတ်အပါအဝင်ဘသူကမှဂီးမဆိုင်ပဲဓာတ်ပုံတွေဗီဒီယိုတွေရိုက်အတန်တွေဖန်လုပ်ပြနေတာဟာတနည်းအားဖြင့်ပြည်သူလူထုလွတ်လွတ်လပ်လပ်ပြောဆိုနိုင်ခြင်းမရှိအောင်သွယ်ဝိုက်ချင်းချောက်လိုက်တယ်လို့ပါပဲ
။ဒါနဲ့ပတ်သက်ပြီးကာကွယ်ရေးဒုဝန်ကြီးဗိုလ်ချုပ်မြင့်ွယ်ပြန်ဖြေတာကအမတ်တွေအနေနဲ့သူတို့အလုပ်သူတို့လုပ်တာပွင့်လင်းမြင်သာမှုရှိရှိလုပ်နေတာသာဖြစ်တယ်။စာရဖတ်တွေကလည်းသက်ဆိုင်ရာနေမြေတွေကနိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးနဲ့ဒေသဖွံ့ဖြိုးရေးထူးခြားသတင်းရယူတာမျိုးပဲဖြစ်ပြီးအမတ်တွေကိုပုဂ္ဂိုလ်ဆိုင်ရာစောင့်ကြည့်သတင်းရယူခြင်းမျိုးမဟုတ်တဲ့အကြောင်းတကြောက်စာရဖတ်အဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တရားဥပဒေချိုးဖောက်ရာမရောက်ကြောင်းဖြေကြားသွားခဲ့ပါတယ်။အခုလိုအလားတူပြဿနာမျိုးအရင်သမရဦးသိန်းစင်အစိုးရလက်ထက်ကလည်းရှိခဲ့မှုပါတယ်။အဲ့ဒီချိန်ကအရာဝတီတိုင်းလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးဟောင်ဦးဆန်းစင်ဟာခုလိုပဲစာရဖတ်အဖွဲ့ဝင်တွေရဲ့တကောက်ကောက်လိုက်တာခံရပါတယ်။ဒါတွေမကဦးဆန်းစင်ပြန်သွားပြီးနောက်ပိုင်းသူတဲခိုခဲ့ရာကလူတွေသူတွစ်ဆုံခဲ့သူတွေကိုစာအဖကပြန်စစ်ဆေးမေးမြန်းတာလုပ်ခဲ့လို့အဲ့ဒီပြဿနာအေယာဝီတိုင်းလွှတ်တော်ရဲ့အထိရောက်ခဲ့ပါသေးတယ်။နောက်ပိုင်းအားလုံးသိကြပြီဖြစ်တဲ့အတိုင်းတိုင်းလွှတ်တော်ဥက္ကဋ္ဌကနေသာသနာရေးဝန်ကြီးဖြစ်သွားတဲ့ဦးဆန်းစင်ဟာကြက်သိန်းတရာမရှိတဲ့ငွေကြေးကိုမလျော်မကန်လုပ်မှုနဲ့ထောင်ဒဏ်နှစ်ရှည်ချမှတ်တာခံလိုက်ရပါတယ်
။ဒီနေရာမှာတကယ်မေးခွန်းထုတ်ဖို့လိုတာကစာရဖအဖွဲ့ဝင်တွေကိုတက်မတော်ခေါင်းဆောင်တွေကပေးအပ်ထားတဲ့တာဝန်ပါ။ဗိုလ်ချုပ်မြင့်နယ်ရဲ့အဖြစ်မှာသူတို့တာဝန်ဟာသက်ဆိုင်ရာနေမြေတွေကနိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စကိုစောင့်ကြည့်စုံစမ်းထောက်လှမ်းဖို့ဆိုတဲ့သဘောတွေ့နိုင်ပါတယ်။တက်မတော်တရဲ့အတွက်ဒီကိစ္စတွေစုံစမ်းထောက်လှမ်းဖို့လိုသလားမေးခွန်းထုတ်စီရပါ။တကယ်တော့အရင်ဆရာနာရှင်အစိုးရလက်ထက်တုန်းကအတိုက်ခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကိုဖိနှိပ်ချေမှုန်းမှုစစ်ထောင်လှမ်းရေးအဖွဲ့ဖွဲ့စည်းတာဝန်ပေးရခဲ့တယ်လို့စစ်ထောင်လှမ်းရေးအဖွဲ့ကိုဖျက်သိမ်းပြီးနောက်ပိုင်းစာရဖအဖွဲ့ကိုဆက်ပြီးအမွေဆက်ခံခိုင်းတဲ့သဘောဖြစ်နေပါတယ်။အရင်ခေတ်ခါကစစ်အစိုးရတရဲ့အနေနဲ့အတိုက်ခံအဖွဲ့အစည်းနိုင်ငံရေးသမားတွေကိုကင်တွယ်ဖို့ဒီလိုလုပ်ငန်းလုပ်တာကိုနားလည်နိုင်ပြီမဲ့ဒီကနေ့ NLD ပါတီကိုယ်တိုင်အစိုးရဖြစ်လွှတ်တော်ကိုလည်းလွှမ်းမိုးထားနိုင်တဲ့အခြေအနေအ ောက်မှာတက်မတော်ကဖွဲ့စည်းပေးထားတဲ့စာရဖအဖွဲ့ရဲ့အဲ့ဒီနိုင်ငံရေးရည်ရွယ်ချက်ပါတဲ့လုပ်ရက်ဟာအမျိုးသားပြန်လည်ရင်ကြားစေရအတွက်စိုးရိမ်စရာကောင်းတယ်လို့မေးခွန်းထုတ်ရမယ့်ကိစ္စလည်းဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတကောင်းနိုင်ငံရေးသုတေသနအဖွဲ့ရဲ့ဒါရိုက်တာကိုရဲကနိုင်ငံရေးသမားကြီးဦးတင်မောင်ဝင်းရေးသားတဲ့နိုင်ငံရေးသမားနှစ်ကျွန်တော်စာအုပ်ပါ1960ခုနှစ်ရွေးကောက်ပွဲအပြီးဦးနုရဲ့ပါထစပါတီအနိုင်ရပြီးအခြေအနေနဲ့နှိုင်းရှင်တင်ကြောင်းသုံးသပ်ပြပါတယ်။အဲ့ဒီချိန်ကစစ်ထောက်လန်းရေးဟာနိုင်ငံရေးသမားတွေလွှတ်တော်အမတ်တွေနဲ့အစိုးရအဖွဲ့တွေပါမချမ်းတည်င်းလိုက်ယူတယ်ဆိုပြီးနောက်ကတကောက်ကောက်လိုက်ခဲကြကြောင်းအဲ့လိုအခြေအနေကြောင့်နိုင်ငံရေးသမားတွေလွှတ်တော်အမတ်တွေတင်မကအစိုးရအဖွဲ့ဝင်တွေပါအနေကျုံးခဲ့ကြကြောင်းနောက်ပိုင်းဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းတာနဲ့အဆုံးသတ်သွားကြောင်းသတိပြုစရာဖော်ပြထားပါတယ်
။ပြောရရင်မြန်မာနိုင်ငံဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကြိုးစားနေပြီးဒါကိုတတ်မတော်ခေါင်းဆောင်တွေကလည်းမငင်းပယ်ပါဘူး။ဒီမိုကရေစီစနစ်ဆိုတာပြည်သူလူထုရွေးချယ်တဲ့သူတွေဥပဒေပြုအုပ်ချုပ်တဲ့စနစ်ဖြစ်ပြီးပြည်သူလူထုကိုယုံကြည်ဖို့လိုပါတယ်။ဒါကြောင့်တပ်မတော်ခေါင်းဆောင်တွေအနေနဲ့ပြည်သူလူထုကိုရောပြည်သူလူထုကရွေးချယ်တင်ပြောက်လိုက်တဲ့ဥပဒေပြုအမတ်တွေအစိုးရအဖွဲ့ဝင်တွေကိုပါယုံကြည်သင့်ပါတယ်။တပ်မတော်ခေါင်းဆောင်တွေအနေနဲ့ကိုယ့်ရဲ့အင်အားတွေကိုပြည်သူလူထုလုံခြုံရေးနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေမှာပိုပြီးအာရုံစိုက်သင့်တယ်လို့စာရဖတ်ကိုပေးထားတဲ့တာဝန်တွေနဲ့ပတ်သက်ပြီးပြန်သုံးသပ်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။